မင်္ဂလာညနေခင်းမှာသောရရှိနေဒီနေ့တာမောပန်းပြေးကြပါလေခနော်ဗီအမေရိကန်တိုင်းရဲ့2018ခုနှစ်ဧပြီလ12ရက်စာသာပရိနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေလိုင်းလူမီတာ19.25ရို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဒါဟုလက်နဲ့တုံးခဲ့လို့တန်ရရှိနေတဲ့တက်ခတ်မှုကိုတုံ့ပြန်နေနေနဲ့စီးရောက်ကိုတက်ခတ်ဖို့ပြောခဲ့ပေမဲ့ဘယ်ချင်းဖြစ်မလဲဆိုတာကိုတော့တခါမှမပြောခဲ့တဲ့အကြောင်းအမေရိကန်သမ္မတကပြောလိုက်ပါတယ်။ဆေးရဆွေးမှုကျွလွန်မှုနဲ့ဆာဗီးယားဝန်ကြီးချုပ်အောင်ကိုပြည်သူ့ကဆေးရဆွေးမှုဆိုင်ရာခုံရုံးကဒီနေ့မှာပဲထောင်နဲ့ဆယ်နှစ်ပြစ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုလက်တလောသွားရောက်နေတဲ့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးအနေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒီကနေ့မှာဘယ်လိုအကြောင်းအရာတွေဆွေးနွေးဖို့ရှိနေပါသလဲ
။ကျွန်တော်တို့သွားတဲ့ UN ချက်ကဒီကျွန်တော်တို့ဘက်ကပြင်ဆင်ဆောင်ရွက်ထားရှိမှုတွေကိုကျွန်တော်တို့သွားပြီးအပြီးပေးတာဖြစ်ပါတယ်။နောက်အဲ့တော့တာဝန်ရှိတဲ့လူတွေကိုလည်းကျွန်တော်တို့ဘက်က
နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဦးမြင့်သူပြောကြားသွားတာပါ။ဒီအကြောင်းမကြခင်သတင်းတွေပြီးမှတင်ဆက်ပါမယ်။တခါကချင်းပြည်နယ်မှာဒီဆက်လိုက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရသလဲဆိုတာနဲ့ဆီးရီးယားအစိုးရကဓာတုလက်နက်3တိုက်ခိုက်မှုပေါ်အမေရိကန်ကဘယ်လိုတုံ့ပြန်မှုရှိနေသလဲဆိုတဲ့သတင်းတွေတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
ဒါဟုတ်လည်းနဲ့တုံးခဲ့တယ်လို့တန်မြတ်ရှိနေတဲ့တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားကိုတက်ခတ်ဖို့ပြောခဲ့ပေမဲ့ဘယ်ချိန်ဖြစ်မလဲဆိုတော့တော့တခါမှမပြောခဲ့ဘူးတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တက်ခတ်မှုဟာမကြာခင်မှာဖြစ်လာနိုင်တယ်လို့ဖြစ်ချင်မှလည်းဖြစ်လာလိမ့်မယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောခဲ့ပါတယ်။ဒီသတင်းမှာ IST လက်တက်ကနေလူမြောက်သူအစိုးရလက်ထက်အကြီးအကျယ်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းလဲစီးရီးယားကိုအမေရိကန်မစ်ဆိုင်းတုံးတွေလာတော့မယ်ဆိုပြီးသတိပေးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့မနေ့တုန်းကပဲသမ္မတကပြောဆိုခဲ့တာပါသမ္မတအင်ပြူတော်ကတော့စီးရီးယားစိုးရတပ်ဖွဲ့တွေရဲ့လက်ချက်လို့ဆွဆွတ်ထားတဲ့ဒါဝုလက်နဲ့တက်ခတ်မှုအတွက်လက်တုံပြဲမဲ့နီလန်တစ်ခုဖြစ်မစ်ဆိုင်းတုံးတွေနဲ့တက်ခတ်ဖို့သမ္မတကစဉ်းစားနေတယ်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဒမက်စကမြို့စုံကအရှိကူတာအရက်ကဒူမာမြို့မှာစင်ရုံကဒါဝုလက်နဲ့တက်ခတ်မှုအတွက်မှာတော့လူများပြတည်ဆုံနာမကျန်းဖြစ်ခဲ့ကြတာပါဒီချိန်ထဲမှာပဲတက်ခတ်မှုဖြစ်ခဲ့ရဒူမာမြို့ကိုအစိုးရတပ်တွေပြေဝထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်မြို့ရင်းကထွက်ခွာသူတွေလိုက်ပတ်လာတဲ့ဘတ်ကားတွေလည်းဒီနေ့စောမှာပဲစစ်စေးခေတခုမှတွေ့ခဲ့ကြရတာပါတပုံ3354ယောက်နဲ့မိသားစုဝင်1642ယောက်အပါဝင်စုစုပေါင်း41213ယောက်ကိုရုရှားနဲ့ဆီးရီးယားတပ်တွေလက်ခံရရှိခဲ့တဲ့အကြောင်းလဲဆီးရီးယားစစ်တပ်ကအတည်ပြုခဲ့တာပါမနက်ဖန်ကားစားလို့ရုရှားလွန်ကျွေးတပ်တွေမြို့ရင်းကိုဆစ်လုပ်ပြီးလွန်ကျွေးတဲ့ဒေသခံတွေကိုအကူအညီပေးဖို့လဲတာဝန်ယူသွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရုရှားဆက်ဆံရေးဟာဘယ်တုန်းကမှမတူဘဲအဆိုးဆုံးအခြေအနေကိုရောက်နေပြီလို့ပြင်းပြင်းထန်ထန်သတိပေးလိုက်ပေမဲ့စီးပွားရေးအရတော့ပူပေါင်းဆောင်ရွက်နိုင်တယ်လို့ဆိုလိုက်ပါတယ်ရုရှားကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားတပ်တွေကိုစမ်းသစ်တဲ့ဒုံးလက်နက်တွေနဲ့ပစ်ပြမယ်လို့သမ္မတထရမ့်ကအင်တာနက်ထွတ်တာကနေရေးလိုက်ချိန်မှာအခုလိုအမေရိကန်ရုရှားသတ္တမန်ဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်60ကဖြစ်ခဲ့တဲ့စစ်ရေးခေတ်ထောင်ပို့ဆိုးနေပြီလို့မနေ့ကပြောလိုက်တာပါ။ဒါပေမဲ့တချိန်ထဲမှာပဲသမ္မတထရမ့်ကအခုလိုသတ္တမန်ရေးဆွလွတ်နေတာကအကျိုးမရှိဘူး။ရုရှားအနေနဲ့စီးပွားရေးအကူအညီရဖို့အမေရိကန်ကိုလိုနေတယ်။ဒါမျိုးကလှုပ်ပေးဖို့တိတ်လွယ်တယ်။နိုင်ငံအားလုံးပူးပေါင်းဆောင်ရွက်ဖို့ပဲလိုတယ်။လက်နက်ရှင်ပြိုင်တာကိုတော့ရပ်ပေးမှရမယ်လို့သတိပေးလိုက်ပါတယ်။ရုရှားနဲ့ဆီးရီးယားတပ်တွေပေါင်းပြီးပြီးခဲ့တဲ့ရသဒ္ဓဘတ်ကုန်ပိုင်းမှာဒမက်စကတ်မြို့ကိုဓာတ်ရုပ်လက်နက်လိုသံတမန်ရှိထားတာတွေနဲ့ပြစ်ထည့်ခဲ့တာကြောင့်အနည်းဆုံးလူ40သေဆုံးသွားခဲ့ပြီးမှအမေရိကန်ဘက်ကလည်းစစ်သမောကြီးကိုဆေးလွတ်လိုက်ပြီးသမ္မတထရမ့်ကတော့ဆီးရီးယားကိုကျလာတဲ့ဒုံးတွေကိုပြန်ပစ်ဖို့ပြင်ထားတဲ့ရုရှားရဲ့အသင့်သာပြင်ထားပြီးတော့ဒီဒုံးကြီးတွေလာတော့မယ်လို့ချိန်ချလိုက်ပါတယ်။အခုလိုချိန်မှာရေတပ်ဗိုလ်ချုပ်ကြီးယူဂျင်းဘလက်ကလည်းသူတို့တပ်တွေအနေနဲ့ကောင်းကောင်းလေ့ကျင့်ထားပြီးပဲအချိန်မစိုးဗနီယာကိုသွားတိုက်ဖို့ဖြစ်ဖြစ်အသင့်ဖြစ်ထားပြီးဖြစ်တယ်လို့ဆိုလိုက်ပြီးအင်ပြီတော့ပြောကုန်ရဆာရာဆန်ဒါစ်ကလည်းရန်သူအဖြစ်ဆက်ဆံခံကြသလားဆိုတာကတော့ရုရှားဘက်ကပဲဆုံးဖြတ်ရမှာလို့ထုတ်ပြောနေပါတယ်ခင်ဗျာ
အာဖဂန်နိုင်ငံရှိတောင်ပိုင်းကဂါဇနီပြည်နယ်မှာဒီကနေ့ရုံတက်ချိန်တာလီဘန်ရဲ့စီးနင်းတိုက်ခတ်မှုကြောင့်ဒေသခံအုပ်ချုပ်ရေးမှုနဲ့ရဲတပ်ဖွဲ့ဝင်5ဦးသေဆုံးသွားပါတယ်။ခါဝါချာအိုမာရီကအုပ်ချုပ်ရေးမှုရုံးနဲ့ခရယုံတွေကိုလက်နက်ပြေဆုံခိုင်းဆောင်လာတဲ့သဘုံတွေချင်းကဲ့တိုက်ခတ်ခဲ့တာဖြစ်ကြောင်းလဲဒေသခံတွေကပြောဆိုကြကြတာပါ။ဒ ဒီနေ့စောပိုင်းမှာအပြန်အလှန်တိုက်ခိုက်မှုတွေနိုင်နေချေဖြစ်ခဲ့ပြီးနောက်စစ်ကူတွေအချိန်မီရောက်လာပြီးလေကြောင်းကူတွေလည်းရခဲ့တဲ့အတွက်တဘုံတွေကိုမောင်းထုံနိုင်ခဲ့ကြောင်းလည်းပြည်နယ်ရဲမှူးမော်မက်ဇမန်က VOA ကိုပြောပါရယ်လူညွန်းတပ်ဖွဲ့ရဲ့တံပြန်တိုက်ခိုက်မှုတွင်တာလီဘန်တဘုံ28ယောက်သေဆုံးကြောင်းဒေသခံအာနာဝနီကပြောခဲ့သလိုတဘုံတွေလက်ချက်နဲ့သေဆုံးသွားတဲ့ခရိုင်အုပ်ချုပ်ရေးမှူးကအလီတော့စ်ရှမ်ဆိုသူဖြစ်ကြောင်းလည်းတတိပြုခဲ့ကြတာပါတာလီဘန်ပြောခွင့်ရသူကတော့စီးနင်းတိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရအရာရှိ20ကျော်သေဆုံးပြီးတဘုံတွေဘက်ကတော့သုံးယောက်ကြာဆုံးကြောင်းပြောပေမဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တဘုံတွေဘက်ကမကြာခဏတော့ချက်ကပြောလို့ရှိရပါတယ်ဒါမှမဟုတ်ဒေသခံသတင်းတချို့ကတော့အမြင်မဖော်လို့တဲ့သတင်းအရင်းမြစ်တွေကိုကူကားပြီးတိုက်ခိုက်မှုတွင်ဒေသခံရဲနဲ့ထောက်လိုင်းအရာရှိကြီးတွေပါဝင်အာဖဂန်လူညွန်းတပ်ဖွဲ့ဝင်15ဦးသေဆုံးကြောင်းဖော်ပြနေကြတာပါကာစနီပြည်နယ်မြို့တော်အနီးကဒီဒေသဟာအခုနောက်ဆုံးတိုက်ခိုက်မှုဖြစ်ခဲ့တဲ့အထိကတော့ပြည်နယ်ရင်းမှာငြိမ်းချမ်းမှုအရှိဆုံးဒေသဖြစ်နေလို့သိများပါတယ်ပြည်နယ်ရင်းကခရိုင်နှစ်ခုမှာလည်းဒီသတင်းပါတဲ့တာလီဘန်တွေတိုက်ခိုက်ခဲ့ကြပေမဲ့အာဖဂန်တပ်တွေရဲ့ပြင်းထန်တဲ့ခုခံမှုတွေကြောင့်သိမ့်ပိုင်နိုင်တဲ့အထိအောင်မြင်မှုမရခဲ့ဘူးလို့လည်းအာနာဝိုင်းနေကပြောဆိုထားပါတယ
် ICC နိုင်ငံကရာဇဝတ်မှုခုံရုံးကဆာဗီးယားဝန်ကြီးချုပ်ဟောင်းဗိုဂျီစလက်စီဆက်ကိုလူမျိုးရေးအမုန်းစကားမေကွန်းပြောခဲ့တာကြောင့်စစ်ရာဇဝတ်မှုကျူးလွန်ခဲ့မှုနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။နယ်သာလန်နိုင်ငံသဟိတ်မြို့မှာအခြေစိုက်တဲ့ကုလသမဂ္ဂရဲ့ဒီစစ်ရာဇဝတ်မှုဆိုင်ရာခုံရုံးအနေနဲ့အရင်2016ခုနှစ်တုန်းကတော့ဝန်ကြီးချုပ်ဟောင်းစီဆက်အပေါ်ဒီဖြစ်မှုနဲ့ပတ်သက်ပြီးအထောက်အထားမခံလွန်ခဲ့လို့ကင်းလွတ်ခွင့်ပေးထားခဲ့တာကိုမနေ့ကပဲပယ်ဖျက်လိုက်ပြီးအခုလိုအပြစ်ဒဏ်ချမှတ်လိုက်တာပါ။အခုတစ်ခေါက်စစ်ဆေးမှုထဲမှာတော့1992ခုနှစ်တုန်းကဆာဗီးယားဝန်ကြီးချုပ်ဟောင်းအနေနဲ့ခရိုရှားနိုင်ငံသားတွေကိုနိုင်ငံတွင်းကနှစ်ထုတ်ပစ်ဖို့နဲ့ပြင်းပြင်းထန်ထန်နှိပ်ကုပ်ပစ်ဖို့တိုက်တွန်းခဲ့တဲ့အမုန်းစကားမေကွန်းကိုတရားသူကြီးတွေကတတ်သိအဖြစ်အသုံးပြုခဲ့ပြီးအခုလိုအပြစ်ဒဏ်ချလိုက်တာပါ။ဒါပေမဲ့လည်း2003ခုနှစ်တုန်းကစီဆက်ကိုတိုင်းအဖမ်းခံခဲ့ပြီးထောင်ဒဏ်12နှစ်ကျခံပြီးသားဖြစ်တာမို့သူ့အနေနဲ့ထောင်ထဲပြန်ဝင်စရာမလိုပဲအပြစ်မှာဆက်နေနိုင်ဖို့များတယ်လို့သုံးသပ်သူတွေကဆိုပါတယ်။တကယ်တော့ဒီဆာဗီးယားဝန်ကြီးချုပ်ဟောင်းအနေနဲ့အရင်တုန်းကခရိုရှားတွေရဲ့မျက်လုံးတွေကိုတန်ကြီးတက်နေတဲ့ဇွန်းတွေနဲ့ကလော်ထုတ်ပြင့်တင်တယ်လို့ပြင်းပြင်းထန်ထန်ပြောခဲ့ပူပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5မီတာ70 kHz 106835မီတာ19 kHz 15565နဲ့5မီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American နိုင်ငံရဲ့ဝန်ကြီးသစ်ဖြစ်သမ္မတဒေါ်နယ်ထရန့်ဆိုပြထားတဲ့ American ဘိုးထောက်လိုင်း Agency CIA ညွှန်ကြားမှု Mike Pompeo ကိုအတည်ပြုခံဖို့တက်လက်တော်မှာဒီကနေ့ကြားနာမှာဖြစ်ပါတယ်။ကြားနာမှုတွင်ရုရှားပေါ် CIA ညွှန်ကြားမှုရဲ့တင်းမာတဲ့သဘောထားနဲ့ပတ်သက်လို့အာရုံစိုက်မေးမြန်းလိုက်မယ်လို့လည်းမျှော်လင့်ထားကြတာပါ။တက်လက်တော်နိုင်ငံရဲ့ဆက်ဆံရေးကော်မတီရှင်းမောက်ထွက်ဆိုဖို့ပြင်ဆင်ထားတဲ့ပြောကြားချက်ထဲမှာတော့ရုရှားရဲ့ပြည်ထောင်တဲ့လေယာဉ်တွေနဲ့မူဝါဒတွေရှိနေကြောင်းပြောဆိုဖို့လည်းထည့်သွင်းထားပါတယ်။ဒီနေ့ကျန်းသာဘဝအတွင်းမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေအရေးပြောလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ။သမ္မတထရန့်နဲ့သဘောထားကွဲလွဲမှုတွေရှိခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောရက်စ်တေလာဆန်ကတော့မက်လာထဲမှာပဲယာရုကဖေရှားခံထားရတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲကိုကျောင်းဝင်နောက်ဆက်ခဲ့တဲ့အတွက်ရုရှားပေါ်ဝေဖန်တဲ့နေရာမှာတော့ CIA ညွှန်ကြားရေးမှူးဟောပွန်ပီယိုဟာသမ္မတထရန့်နဲ့ပြင်းထန်လေးရှိရပါတယ်။
အင်တာနက်ကုမ္ပဏီတွေအနေနဲ့သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးစီမင်းစည်းကမ်းတွေထားရှိဖို့အမှန်တကယ်လိုအပ်တဲ့အကြောင်း Facebook ထူထောင်သူ Mark Zuckerberg က Republican နဲ့ Democratic အမတ်တွေရဲ့အကြံပြုချက်တွေကိုကိုးကားပြီးပြောလိုက်ပါတယ်။အင်ကာနက်မှာလွှတ်တော်နေရာစလုံးရဲ့မေးမြန်းချက်တွေကိုဖိချားပြီးနောက်နေ့ဗိုလ်ထူးနေ့မှာတော့ Facebook မှာပွင့်လင်းမြင်သာမှုရှိရင်းနဲ့သုံးစွဲသူကိုယ်ရေးအချက်အလက်လုံခြုံရေးနဲ့ပတ်သက်တဲ့စွန့်ရင်တဲ့ကုသရေးဝန်ကြီးကော်မတီရဲ့မေးခွန်းတွေကိုဖိချားဖို့ American လွှတ်တော်ကို Zuckerberg ထပ်မံရောက်ရှိလာခဲ့တာပါ။ဘလို့စီကန်တွေရေးဆွဲမလဲမသိရသေးခင်မှာတော့အင်တာနက်သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကိုအကာအကွယ်ပေးနိုင်တဲ့ပိုကောင်းတဲ့အစီအစဉ်တွေရှိဖို့လိုတယ်လို့ဥပဒေပြုအမတ်တွေကတိုက်တွန်းခဲ့ပါတယ် Facebook ဟာလူအများကြီးဆက်သွယ်ပေးနိုင်တဲ့အချက်အလက်လိုကောင်းတဲ့အချက်အလက်တွေရှိသလိုသုံးစွဲသူကိုယ်ရေးအချက်အလက်တရားမဝင်ရယူမှုကိုတော့အကာအကွယ်မပေးနိုင်ခဲ့ဘူးလို့စကားဘက်ကဝန်ခံပြောဆိုခဲ့ပါတယ်လွှတ်တော်ချမ်းသာမှုတွင်စကားဘက်ကိုမေးမြန်းခဲ့ကြတဲ့မေးခွန်းလေးထဲမှာမြန်မာနိုင်ငံရခိုင်ရေးနဲ့ပတ်သက်ပြီး Facebook ကတဆင့်အမုန်းစကားဖြန့်ဝေနေတဲ့ပုံစံနဲ့အားပေးရာရောက်နေတာဘလို့တာဝန်ယူဖြစ်ရှင်းသင့်တယ်လဲဆိုတဲ့မေးခွန်းကိုလည်းထည့်သွင်းမေးမြန်းခဲ့ကြပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးတင်းမာမှုတွေချီထွားလာအောင်အမေရိကန်ဘက်ကဆက်လုပ်လာမယ်ဆိုရင်တုံ့ပြန်မှုလက်နေနေမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။တွင်းကုန်နေပေါ်အခွန်နေလျှော့ပေးမယ်တရုတ်သမ္မတရှီချင်းဖျင်ရဲ့ဂရုပြုပြောဆိုချက်ဟာအမေရိကန်အတွက်အထူးအခွင့်အရေးပေးဖို့မဟုတ်ကြောင်းလည်းတရုတ်ကုသရေးဝန်ကြီးကဒီနေ့ပဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကစီးပွားရေးမှာပုံမလွတ်လပ်ခွင့်ပေးမယ်ကြေညာချက်ဟာတရုတ်နိုင်ငံရဲ့လက်ရှိဖွံ့ဖြိုးမှုတိုင်းတာပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်ပြီးခေတ်သစ်တစ်ခုကိုဝင်ရောက်လာတဲ့တရုတ်နိုင်ငံအနေနဲ့အဆင့်တစ်ဆင့်ကိုတလန့်လိုက်တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီနိုင်ငံရဲ့ဖွံ့ဖြိုးရေးလိုအပ်ချက်တွေနဲ့အညီစောတာတာဖြစ်ပြီးအမေရိကန်နဲ့ကုန်သွယ်ရေးကွာမှုတွေနဲ့ဘာမှမဆိုင်ကြောင်းလဲတရုတ်ကုသရေးဝန်ကြီးဝင်ကြီးကောင်ဖန်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်သမ္မတကသွင်းကုန်ကုန်နဲ့ပတ်သက်လို့တသက်ညညာပြောဆိုခဲ့တာအမေရိကန်ကားလုပ်ငန်းတွေဈေးကွက်မှာနေရာရမယ့်အခြေအနေနဲ့ညာနာအုပ်ဆောင်မှုပိုင်ခွင့်နဲ့ပတ်သက်လို့အလေးပေးပြောဆိုခဲ့တဲ့ပေါ် Twitter လူမှုကွန်ရက်ကနေကျေးဇူးတင်စကားပြောဆိုထားတာပါ။ဒါပေမဲ့လည်းကားတင်သွင်းမှုတွေပေါ်အမေရိကန်မှာ 1.5% ကျော်သာအခွန်သတ်မှတ်ထားပေမဲ့တရုတ်နိုင်ငံကတော့25%ကျော်သတ်မှတ်ထားတဲ့အကြောင်းတန့်ရှင်ပြီးသမ္မတထရန့်ကတနင်္လာနေ့မှာ Twitter ကနေဝေဖန်ထားပါတယ်။တရုတ်ကုသရေးဝန်ကြီးဝန်ကြီးကတော့သွင်းကုန်တွေပေါ်ခွန်စည်းချက်မှုတွေမှာအတိအကျညီညွတ်မြမဖြစ်နိုင်ကြောင်းပြောဆိုခဲ့တယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စည်းမျဉ်းတွေမှာလည်းကုန်သွယ်မှုတွေမှာသွင်းကုန်ကုန်တွေကိုညီညွတ်မြတတ်မှတ်ဖို့ပြဋ္ဌာန်းမှထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းလေ့ကျင့်မှုတွေကိုနှစ်စဉ်အကြီးအကျယ်အင်အားပြလှုပ်လာခဲ့ပေမဲ့ဒီနှစ်မှာတော့ခက်မှိန်မှိန်လေးပဲလုပ်နေပါဗျ။မြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုကိုတံပြန်တဲ့အနေနဲ့မြောက်ကိုရီးယားနယ်စပ်နားမှာကတ်လုတဲ့ဒီစည်းလေ့ကျင့်မှုကိုတမိုင်းတစ်လျှောက်လူသိရှင်ကြားဆင်ရပြပွဲကြီးဖြစ်လှုပ်ဆောင်လာခဲ့ပေမဲ့ဒီနှစ်မှာတော့ဆွေးနွေးဖို့ပြင်နေတဲ့မြောက်ကိုရီးယားကိုသွားရန်စသလိုမဖြစ်အောင်သတင်းထုတ်ပြန်မှုတွေကိုပါထိန်းသိမ်းလှုပ်လာနေပါဗျ။မြောက်ကိုရီးယားနဲ့တနမန်ရဲ့ထိပ်သီးဆွေးနွေးပွဲမကြာခင်လုပ်ပြီးနျူကလ িয়ার ဖြတ်သန်းရေးသဘောတူညီချက်ရဖို့မျှော်မှန်းလှုပ်ဆောင်နေချိန်မှာမြောက်ကိုရီးယားနဲ့ဆန္ဒကကမ်ကစီစစ်ကန်နဲ့အများပြည်သူသစ်ပင်ဆိုင်ပြည်ပွဲကိုအမေရိကန်ကြီးတပ်သားတွေကဒီတစ်ပတ်ထက်သတင်းတောက်တွေကိုပါဖိတ်ပြီးရှင်းပခဲ့တာဖြစ်ပါတယ်ခင
်ဗျ။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နှားဆင်နေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုကြားရပါမယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံနေရသူတွေနေရရင်ပြန်နိုင်ရေးအစီအစဉ်တွေကိုမြန်မာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီကနေ့တွေ့ဆုံဆွေးနွေးမယ်လို့မြန်မာနိုင်ငံဂျာယီဝန်ကြီးဌာနကပြောဆိုလိုက်ပါတယ်တိုင်းနဲ့ကြီးတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးနဲ့ပြန်လည်နေရာချထားရေးလုပ်ငန်းစဉ်တွေကိုအမြန်ဆုံးစနိုင်ဖို့ကအရေးကြီးတယ်လို့လည်းမြန်မာဘက်ကပြောထားပါတယ်။မတ်တင်ကြီးတိုက်ကစူးစီးတင်ပြထားတာပါ
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနိုင်ငံသားရေးဝန်ကြီးတို့နဲ့မြို့တော်ဓာကာမှာဒီကနေ့တီးထံတွေ့ဆုံဆွေးနွေးကြတာပါနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အဓိကထားဆွေးနွေးမယ့်အကြောင်းအရာကိုအခုလိုပြောပါတယ
်ဒီကျွန်တော်တို့ဘက်ကပြင်ဆင်ဆောင်ရွက်ထားရှိမှုတွေကိုကျွန်တော်တို့သွားပြီးအသိပေးတာဖြစ်ပါတယ်နောက်အဲ့တော့တာဝန်ရှိတဲ့လူတွေကိုလည်းကျွန်တော်တို့ဘက်ကစီစဉ်ဆောင်ရွက်ထားတဲ့အနေအထားကိုရှင်းပြမှာဖြစ်ပါတယ်
မနေ့တုန်းကတော့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့ကကုတူပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေမြန်မာနိုင်ငံပြန်လာနိုင်ရေးအခြေအနေကိုရှင်းလင်းပြောဆိုခဲ့ကြတာပါ။ဒါပေမဲ့ဒုက္ခသည်တွေဌာနပြန်ရေးကကိုယ့်ရဲ့သဘောဆန္ဒအတိုင်းဖြစ်ရမယ်လို့လဲဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့အောင်မြင်တဲ့ခီးစဉ်လို့ပြောတာပါ။
အဓိကတော့ကျွန်တော်တို့ဒီပြန်လည်လက်ခံရေးအတွက်ကျွန်တော်တို့စီစဉ်ဆောင်ရွက်ထားတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြပါတယ်။နောက်ကျွန်တော်တို့ UEHRD နဲ့ပတ်သက်ပြီးတော့ဒီ Task Force 7ခုကနေကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စလေးတွေနောက်သူတို့စိုးရင်ပူပန်နေတယ်ဆိုတော့လုံခြုံရေးတို့နောက်နေရာချထားရေးတို့ဒီကိစ္စတွေကိုကျွန်တော်တို့ဘက်ကရှင်းပြပါတယ်
။ဒါပေမဲ့တွေ့ဆုံဖွဲ့မှာတော့မချေလည်မှုတွေရှိခဲ့သလိုဒုက္ခသည်စခန်းတွေမှာဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်။ရိုဟင်ဂျာတို့ကတော့သူတို့ကိုရိုဟင်ဂျာအဖြစ်အတိမတ်ပြုမှပြန်မယ်လို့ပြောကြပါတယ်။မနေ့ကတွေ့ဆုံပွဲကိုတက်ရောက်ခဲ့သူဆာအစ်ဒ်ဦးလာကအခုလိုပြောပါတယ
်။ Minister ရေဘူလ်တေဆာတုံမရာတုံမရာတုံဘာမာရေဖြစ်တဲ့ကြတဲ့ဟုတ်တယ်။အမရာဘူလ်တေဆာအမရာတော့ဘာမာဖြစ်တော့ဇာဘူ
။ဝင်းကြီးကတော့ဗမာပြည်ကိုပြန်လာရေးတိုက်တွန်းလိုနေတာပါ။ကျွန်တော်တို့ကလည်းပြန်ကျင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကိုရိုဟင်ဂျာမျိုးနယ်အဖြစ်နိုင်ငံသားအတိမတ်ပြုပေးမှသာပြန်မှာပါ။ကျွန်တော်တို့ကိုအတိမတ်မပြုရင်ကျွန်တော်တို့မပြန်မှာဘူး။ ကျွန်တော်မှမိဘတွေရဲ့အမျိုးသားမှတ်ပုံတွေရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကိုဘင်္ဂလားဒေ့ရှ်ကလာတဲ့တရားမဝင်တွေလို့သူတို့ကပြောနေကြတာပါ
။မနေ့ကဒုက္ခသည်တွေနဲ့တွေ့ဆုံပွဲမှာလည်းရိုဟင်ဂျာတွေရဲ့လုံခြုံရေးဖမ်းဆီးခံရမယ့်အရေးနိုင်ငံသားဖြစ်မှုစရတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကအကြေအလဲမရှင်းလင်းနိုင်ခဲ့ပဲအစိုးရရဲ့အစည်းအဝေးတွေကိုပဲရှင်းပြသွားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနှောင်းပိုင်းမှာစတင်ဖို့သဘောတူခဲ့ကြပေမဲ့အခုအချိန်ထိမစနိုင်ကြသေးပါဘူး။ရခိုင်ပြည်နယ်ကိုမကြခင်ကသွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ကတော့ရိုဟင်ဂျာတွေဌာနပြန်နိုင်တဲ့အခင်းအကျင်းမျိုးမတွေ့ရသေးဘူးလို့မှတ်ချက်ပေးထားတာဖြစ်ပါတယ်ရှင်
။ပန်းတင်ကြီးတိုင်းစူးစီးတင်ပြခဲ့တာပါ။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ကချင်ပြည်နယ်မှာတိုက်ပွဲတွေဒီကနေ့ထိဆက်ဖြစ်နေပြီးတနိုင်းနဲ့ကာမိုင်းဒေသဘက်မှာတိုက်ပွဲပြင်းထန်နေသလိုဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတင်းရှောင်နေရပါတယ်လုံးလုံးစဲတနိုင်းဘက်မှာစစ်ရှောင်တွေဟာတောတောင်တွေဘက်ကိုထွက်ပြေးနေရပြီးဘာသာရေးအဖွဲ့အစည်းတွေကတနိုင်းမြို့ပေါ်ကိုခေါ်ယူဖို့ကြိုးစားနေပါတယ်ကာမိုင်းဘက်မှာတော့စစ်ရှောင်တွေကကာမိုင်းမြို့ပေါ်ကိုလာနိုင်ဖို့ဆောင်ရွက်နေကြပါတယ် VOA သတင်းတောက်ကိုမိုးစောကဒီအခြေအနေကိုပြောပြမှာပါ
ဟုတ်ကဲ့ဗိုလ်ဒူးနေနေကင်းတနားရီနောက်ပိုင်းကစတင်ပြီးအစိုးရကြက်မတော်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးဒေသတွေအပါအဝင်မန်စီနမ်တီတနိုင်းမျိုးနယ်က KIA တပ်စခန်းတွေရှိရာအနည်းဆုံး9နေရာလောက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့လေကြောင်းကားပါတိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတနိုင်းဒေသဘက်နဲ့ကားမိုင်းဒေသဘက်မှာဖြစ်ပွားနေတယ်လို့သတင်းရရှိကြောင်း KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်တမဟာမီကျွန်တော်ကလည်းညံ့စုတဲ့နေရာမှာတက်ပွက်ဖြစ်တယ်ဆိုတဲ့သတင်းကြားပါလား။လောက်အချိန်နဲ့ဖြစ်တယ်ဆိုတော့ဘာမှအခုတည်းကတော့သတင်းရတော့မသိရသေးဘူး။နောက်ပြီးတိုင်းရင်း6တက်မှလည်းတက်ပွက်ဖြစ်တယ်ဆိုတော့ကြားပါလား။ဟိုကာမိုင်းတော့ပေါ့။ဒါပေမဲ့အဲ့ဒါကတော့ဒီထိုင်တိုက်ပွက်လို့ပြောကြတယ်။ဒီတိနေရာတော့အခုတည်းကမရသေးဘူး
။ KIA ဌာနချုပ်လိုင်စာဒေတာအနီးမှာဒီကနေ့ငြိမ်သက်နေကြောင်းနဲ့KIA တပ်မဟာသုံးမန်စီမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တာတွေမကြားသိရသေးကြောင်းပြောပါတယ်။တနိုင်းဒေသခံတဦးကတော့တနိုင်းမြို့အရှိတ်ဘက်မှာအခြေစိုက်တဲ့တပ်မဟာနှစ်ကိုဗိုလ်ဒူးနေကလေကြောင်းကတိုက်ခိုက်ရမှာအရတားတဦးသေဆုံးခဲ့ကြောင်းနဲ့ဒီနေ့လဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ်
။အဲမနေ့ကတော့ဒီတပ်မဟာနှစ်ဘက်မှာဒီဟာ3ရွာအပေါ်နဲ့လာပြစ်အရတားလည်းမရောက်ရှိတော့တရားကတော့သုံးသွားပြီမနေ့ကတချို့လည်းလို့အခုရရတာရတော့မှပုံးနေကြအခုလဲဟောအောင်လို့ရတာလူတွေကသူ့ရွာအပြင်မှာစပြေးမှာချူပြပါဦးလေအတရားအဲ့ဒါဆိုဒီညင်းကြီးမြို့ပါရင်ပါတယ်ကောင်းဆောင်ရင်တော့ပြောရတယ်အဲ့တားရီကိုပြန်ထုတ်သေးဘူးကဘယ်လိုမှမဖြစ်နိုင်လို့ရှင်အဲသူကအချက်ကိုကရှင်းပြရအောင်လို့ပြောရတယ်အခုရတားရီကတော့မှပုံးနေကြ၄900လောက်ရှိတယ်
KIA တိုင်ရင်6တရှိရာကာမိုင်းဖားကန့်ဒေသဘက်မှာလဲဒီကနေ့မနေ့ခင်းကစတင်ပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲကြောင့်မန်ဝဲရွာကပြည်သူတွေဟာသူတို့ကြေးရွာတွေကိုစွန့်ခွာပြီးကာမိုင်းမျိုးဘက်ကိုတင်းရှောင်လာနေကြောင်းကာမိုင်းမျိုးကကုညီရေးဆောင်ရွက်နေသူတဦးကပြောပါတယ
်မန်ဝဲတော့မှာတော့အခုကပြည်သူတွေပေါ့နော်မန်ဝဲမှာနေတဲ့ပြည်သူတွေဒီကနေ့အခုတက်လာဖို့အခြေအနေရှိတယ်ဗျာလူတွေတော့160လောက်ရှိတယ်ဗျ။အခုကအဲ့ဒီမှာတော့သူတို့20ကတည်းကပေါ့မဟုတ်တက္ကသိုလ်သူတွေတင်နေဆိုတော့သူတို့ကကျေးရွာနေပြည်သူက20မိနစ်ထည့်ရတော့မှလည်းအဲ့ဒါကြောင့်အခုကမောင်ဝယ်ဘက်ကနေဟိုကကျွန်တော်တို့ချောင်းဝဝေခါဘက်ကနေခေါ်ဆိုဖို့အခုကြည့်ကြ။အဲ့ကျွန်တော်တို့ကကာမိုင်းသံယာမှာဒီမြို့ချင်းတရားကျောင်းမှာအဲ့မှာကျွန်တော်တို့နေရာချထားဖို့ဒီနေ့
မောင်ဝယ်ရွာနဲ့ကာမိုင်းမြို့ဟာမိုင်60နီးပါးလောက်ကွာဝေးကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက KIA တပ်မဟာနှစ်လက်အောက်ခံဖားကန့်ဒေသကတိုင်ရင်6နဲ့ဒီနှစ်အစောပိုင်းမှာတနိုင်းဒေသကတိုင်ရင်14တို့ကိုအစိုးရတပ်မတော်ကရှင်းလင်းဖယ်ရှားခဲ့ပါတယ်။ဒီလ6ရက်နေ့မှာတော့ KIA တိုင်ရင်6ကမြကြီးနားဖားကန့်လမ်းကတရားညီနောင်အစိုးရတပ်စခန်းကိုစီးနင်းသိမ်းပိုက်ခဲ့တယ်လို့တိုင်ရင်14ကလည်းတနိုင်းဒေသကရွှေမော်ပြင်းမော်ရှိရာဒေသတွေကိုပျောက်ကြားစစ်စင်ကြီးစင်နွဲမှာဖြစ်ကြောင်းသတိပေးခဲ့ပြီးတဲ့နောက်မှာတမ်ရော်က KIA ရဲ့တက်စကန်တော်တော်များများကိုဒေလာ17ရက်နေ့ကစတင်ပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်
။ VOA သတင်းတော်ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ Syria အရေးနဲ့ဆိုင်တဲ့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်။ American ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေဟာ Syria နိုင်ငံကဓာတ်လူလက်နက်နဲ့တိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဘယ်လိုတုံ့ပြန်သွားမလဲဆိုတဲ့အပေါ်သုံးသပ်နေကြောင်း Imbiro ကပြောပါတယ်။ အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဗုဒ္ဓနေတုန်းကရုရှားရဲ့အချင်းချောက်မှုကိုတုံ့ပြန်ပြီးစီးရီးယားကိုမစ်ဆိုင်းတုံးနဲ့တိုက်ခိုက်မယ်ဆိုတာမျိုး Twitter လူမှုကွန်ရက်မှာရေးပါတယ်အမေရိကန်ကစီးရီးယားကိုမစ်ဆိုင်းတုံးနဲ့တိုက်ခိုက်မယ်ဆိုရင်အဲ့ဒီမစ်ဆိုင်းတုံးကြီးကိုပစ်ချမယ်လို့ရုရှားဘက်ကချင်းချောက်ပြောဆိုအပြီးမှာသမ္မတထရမ့်ကအခုလိုတုံ့ပြန်လိုက်တာပါဆယ်လက်ဒစ်ဆာဟုတ်ရဲ့သတင်းတော်ကိုတော့ကိုအောင်ကပြောပြမှာပါ
စီးရီးယားနိုင်ငံဒမတ်စကတ်မြို့စင်ဂျီဘုံမှာဓာတုလက်နက်လိုယူဆတာနဲ့တိုက်ခိုက်တာကြောင့်ကလင်းငယ်တွေတည်ဆုံတဲ့ပုံတွေကိုတွေးပြီးသမ္မတဒေါ်နယ်ထရမ့်မှာစိတ်ဆိုးဒေါသထွက်ပြီးတော့တုံ့ပြန်ပါတယ်။စီးရီးယားသမ္မတဘရှောက်အယ်အာဆက်ဟာအစိတ်ငွေနဲ့တိုက်ခိုက်တဲ့တလိမ့်ဆန်းလို့ပြောသလိုသူ့ကိုကာဝယ်ပေးနေတဲ့ရုရှားကိုလည်းစစ်ကြင်ညာတယ်လို့မျိုးခက်တင်းတင်းပြောဆိုပါတယ်။ဗုဒ္ဓဟူးနေ့ကဒီလိုပြောဆိုမှုကြောင့်စီးရီးယားကရုရှားတပ်ဖွဲ့တွေနဲ့အမေရိကန်တပ်ဖွဲ့တွေစီးရီးယားထိတ်တဲ့ရင်ဆိုင်မှုတွေရှိလာမလားဆိုပြီးအားလုံးကစိုးရိမ်နေကြပါတယ်။စစ်ပွဲကြောင့်အတိဒုက္ခရင်ဆိုင်နေရတဲ့စီးရီးယားမှာနောက်ထပ်စစ်ပွဲတွေထပ်တိုးလာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ယီမန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်းဂျာရက်ဖီယာစတိုင်းကအခုလိုပြောပါတယ်
။ There is good reason to be very concerned about
စီးရီးယားကအစ္စရေးနဲ့အီရန်ကြားပြည်ပခစီးရီးယားအရေးဖြေရှင်းရင်းနဲ့အမေရိကန်နဲ့ရုရှားအကြားထိတ်တိုက်ရင်ဆိုင်ရနိုင်တဲ့အခြေအနေစီးရီးယားနိုင်ငံတွေကဒေသတချို့ကိုထိန်းချုပ်ထားတဲ့ Hezbollah နဲ့အီရန်တို့ရဲ့ချင်းချောက်မှုအန္တရာယ်သူတို့တွေအနေနဲ့အစ္စရေးနဲ့ဂျော်ဒန်ကိုထိတ်တိုက်ရင်ဆိုင်ဖို့တိုးလာနေတဲ့အနေအထားဒါအပြင်တူရကီနဲ့ကတ်တွေရဲ့ပြည်ပခအားလုံးပါ
စီးရီးယားကိုမစ်ဆိုင်းတုံးနဲ့တိုက်ခိုက်ဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့အင်ဂျီရောပြောခွင့်ရဆေရာဟက်ကဘီဆန်နက်ကဗုဒ္ဓဟူးနေ့မှာအခုလိုပြောပါတယ်
That's certainly one option but
ဒါဟာနည်းလမ်းတစ်ခုဖြစ်ပေမဲ့ဒီတစ်ခုပဲရွေးချယ်စရာရှိတယ်ဆိုတာမျိုးအတိတ်ပဲမတက်ရောက်ပါဘူး။ဒါပေမဲ့သမ္မတအနေနဲ့ရွေးချယ်ကောင်းလဲရွေးချယ်နိုင်ပါတယ်
။စီးရီးယားကအစိမ့်ငွေနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားမှာတာဝန်မကင်းကြောင်းထရမ့်ကပြောဆိုတယ်လို့ဆယ်ရာဆန်ဒါစ်ကအတည်ပြုပြောပါတယ်
။ They guaranteed that
စီးရီးယားမှာဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်တာမျိုးထပ်မဖြစ်စေရဘူးလို့သူတို့ကကတိပေးထားပေမဲ့ဒီကိရိချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂရဲ့အရေးယူဖို့ဆုံးဖြတ်ချက်တွေကိုလည်းအဆက်ကိုအကောက်အွယ်ပေးတဲ့အနေနဲ့ရုရှားကဗီတို6ကြိမ်သုံးပြီးပယ်ချခဲ့ပါတယ်
။ဒူမာမျိုးမှာစနေနေ့ကအစိမ့်ငွေနဲ့တိုက်ခိုက်တယ်ဆိုတဲ့ဆွဆွဲချက်ကိုရုရှားနဲ့စီးရီးယားကညှင်းဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့အမေရိကန်ရဲ့မဟာမိတ်တွေဟာအထောက်ထားခိုင်မာအောင်ရှာဖွေနေစေဖြစ်ပြီးအမေရိကန်စစ်တပ်ဟာလည်းအဆင်သင့်မယ်လို့ပြောပါတယ
်။ We stand ready to provide military options.
သမ္မတပြောတဲ့အတိုင်းတကယ်လို့သာစီးရီးနီးလန်းကိုရွေးမယ်ဆိုရင်ကျွန်တော်တို့ကအဆင်သင့်ပါပဲ။
အမေရိကန်ဘက်ကစီးရီးအရရေးယူလာမယ်ဆိုရင်တော့ရုရှားဘက်ကလည်းတုံ့ပြန်သွားမှာအသေးချာပဲလို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်။ယိုဒိုလူဂျန်နော့ဖ်က
အမေရိကန်သမ္မတကစီးရီးယားကိုတိုက်ဖို့အမေပေးတာဟာပြဿနာကြီးတရက်ဖန်တီးမှုအဖြစ်ရုရှားကတကယ်ကိုရှုမြင်နေပါတယ်
။လူငယ်တဲ့နှစ်အတွင်းတုန်းကအမေရိကန်ရဲ့အနေနဲ့စီးရီးယားကလေတဲ့အခြေစိုက်စခန်းကိုတိုက်ခိုက်ဖို့ထရမ့်ကအမိန့်ပေးပူပါတယ်။စီးရီးယားအနောက်မြောက်ဘက်ကမြို့မှာအရက်သားဒါဇင်နဲ့ခြေတည်ဆိုးအောင်စီးရီးယားဆွေးရတက်တွေကအဲ့ဒီစခန်းကနေဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်တယ်လို့ဆွဆွဲပြီးတော့တိုက်ခိုက်ခဲ့တာပါ။အဲ့ဒီနောက်ပိုင်းကဆက်လို့စီးရီးယားကအခြေအနေတွေဟာပိုတင်းမှရှုပ်ထွေးလာတယ်လို့အကြေကတွေကထောက်ပြကြပါတယ်ခင်ဗျာ။
ရရှိများရှင်မြမရိုးရအတာတကျပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာကျဲကာလမှာခက်ရဖြစ်တာတွေအပျော်လွန်တာတွေလည်းပကြခဏကြုံရလေးရှိတတ်ပါတယ်ရိုးရနှစ်တစ်ကူးတကျမှာဝမ်းနည်းစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်တန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြစ်စင်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှိတွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်ဆောင်ရရှောင်ရလှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bubbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိတိကတိုက်ရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရစေ
။ဒါမဲ့စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။တော်ရရှိများခင်ဗျာမနေ့ပြန်ဆိုရင်အတာတကြံကာလစတင်ပါပြီတကြံကာလအတွက် VOA မြန်မာပိုင်းကတကြံတေးသချင်းတွေနဲ့တင်ဆက်နေရမှာဒီကနေ့မှာတော့ဖိုးကာရဲ့တကြံဝိညာဉ်ဆိုတဲ့တေးသချင်းကိုတင်ဆက်လိုက်ပါလေ
ကြဝိညာဉ်
ဘုကာရဲ့တကြံဝိညာဉ်ဆိုတဲ့ဒေသချင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ရာသီဥတုပူပြင်းလှတဲ့ဒီလိုအတာတကြံကာလမှာတကြံရည်နဲ့အတူသောရရှင်ဒီအေးမြပျော်ရွှင်နိုင်ပါစေလို့ VOA ကဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia 77 ဂျူဒူမှာဖမ်းယူရှုစားပါ။အခုတော့ကျန်နေတဲ့အချိန်တော်တွင်မှာသတင်းအကြီးအကျယ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါ။ဒေါက်တာနဲ့သုံးခဲ့တယ်လို့တနင်္လာရှိနေတဲ့တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားကိုတက်ခတ်ဖို့ပြောခဲ့ပေမဲ့ဘယ်အချိန်ဖြစ်မလဲဆိုတော့တခါမှမပြောခဲ့ဘူးတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တက်ခတ်မှုကမကြာခင်မှာဖြစ်လာနိုင်တယ်လို့ဖြစ်ချင်မှလည်းဖြစ်လာလိမ့်မယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောလိုက်တာပါ။ဒီချိန်ထဲမှာပဲတက်ခတ်မှုဖြစ်ခဲ့ရာဒူမာမျိုးကိုစိုးရတက်တွေအပြည့်အဝထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ရုရှားထောက်လိုင်းဟောင်းနဲ့သမီးဖြစ်သူတို့ကိုပြီးခဲ့တဲ့လတဲ့ဓာတ်ရုစိတ်တက်နဲ့တက်ခတ်မှုမှာအာယုံကျော်ထိခဲ့စေတဲ့ဓာတ်ရုစိတ်ကိုအသုံးပြုခဲ့တဲ့အကြောင်းဗြိတိရှ်အာဏာပိုင်ရဲ့တွေးရှိချက်ကိုဒါဦးလက်နဲ့တာစီနိုင်ငံတကာဖွဲ့နဲ့ဆက်နွယ်တဲ့တခွက်ခန်း၄ခုကလည်းအတည်ပြုလိုက်ပါတယ်။တခွက်ခန်းတွေရဲ့စံသက်တွေးရှိချက်တွေကိုတော့လက်နဲ့တာစီနိုင်ငံတကာအဖွဲ့ OPCW ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါ။အာဖဂန်နိုင်ငံရှိတောင်ပိုင်းကဂါဇနီပြည်နယ်မှာဒီကနေ့အယုံတစ်ချိန်တာလီဘန်ရဲ့စီးနင်းတက်ခတ်မှုကြောင့်ဒေသခံအုပ်ချုပ်ရေးမှူးနဲ့ရဲတပ်ဖွဲ့ဝင်5ဦးသေဆုံးသွားပါတယ်။ခါဝါဂျာအိုမာရီခရိုင်အုပ်ချုပ်ရေးမှူးရုံးနဲ့ခရိုင်ရုံးတွေကိုလက်နက်ပြစ်ဆုံကိုင်ဆောင်လာတဲ့တပုံတွေအချိန်ကိုက်တက်ခတ်ခဲ့တာဖြစ်ကြောင်းလည်းဒေသခံတွေကပြောဆိုခဲ့တာပါ။ဒီနေ့စောပိုင်းအပြန်အလှန်တက်ခတ်မှုတွေနိုင်နေချေဖြစ်ခဲ့ပြီးနောက်စစ်ကူတွေအချိန်မီရောက်လာပြီးလေကြောင်းကူတွေလည်းရခဲ့တဲ့အတွက်တပုံတွေကိုမောင်းထုတ်နိုင်ခဲ့ကြောင်းလည်းပြည်နယ်တာဝန်ရှိသူကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချင်းကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Linux Rimcus ဖြစ်ပါတယ် VOA အမေရိကန်တန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 to 9:00 လိုင်းနိုမီတာ 19.25 ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is